Noi Marshia Nega Jimbaker, the Maiwe, Natang Sanga Yuka Weha, PP Sone, Yuka Wemho Bimele, D Yuka Weha, Nyama Democracy Piamle Yipis in Dodapo, Patama Chilan Pipo, Mjolinelu, Nanganga Lila, Sangi Yepwed Kupite, and Fraga Piolai Bare, D Puega Pilo that Vinza Shinwe, Jansen Wora, Mammy Kanga, Timbia Tawarishin.
Natang Sanga Badizo Democracy Yuka Wema, Judy Merigo, Kandreniama, Mayo, the Kunet Kumaduni Ramu, Sandimajara Muri, Driadalu, Sutan Nimirima, Judy.
မဲပေးတာနဲ့ပတ်သက်လို့စောင့်ကြည့်လေ့လာခွင့်မရတာကစိုးရိမ်စရာဖြစ်တယ်လို့အန်ဖရာအဖွဲ့ရဲ့ဥက္ကဋ္ဌမစ္စတာဒါမာဆိုဂျီမက်ဘူရကဒီကနေ့မိကာစာဟိုတယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။အစ်ကိုဂျယ်ဘိုင်းစ်ဘောက်တင်ဂျိုဒီမဲပေးတာနဲ့ပတ်သက်လို့အန်ဖရာအဖွဲ့ရဲ့လေ့လာဆောင်ကြည့်သူတွေပြောကြားချက်အရတော့ဂျိုဒီမဲပေးမှုနဲ့ပတ်သက် ွက်ထက်တိုးတက်လာပြီမဲ့လဲအခွင့်ထူးခံအနေနဲ့ဒီလိုမဲပေးခြင်းတွေကမတမာမှုတွေဖြစ်စေနိုင်တယ်လို့ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေအနေနဲ့လဲလေးလာခွင့်မရတာကပို့ပြီးတော့စိုးရိမ်စရာဖြစ်ပါတယ
်မဲယုံရီစီကိုတတ်မှတ်ထားတဲ့အချိန်ကျော်လွန်ပြီးမှရောက်လာတဲ့ကျူတင်မဲတွေကိုပယ်ဖျက်သင့်တယ်လို့ဒီကိစ္စတွေနဲ့ပတ်သက်လို့ပို့ပြီးလေးနက်တဲ့စုံစမ်းမှုမျိုးလုပ်ဖို့လိုတယ်လို့ Anfra အဖွဲ့ရဲ့ Mission Director Eches Supriyadi ကပြောပါတယ
် I think sirThe advanced polls is one of the vulnerable aspects.
ကျူတင်မဲဟာရွေးကောက်ပွဲနေ့မှာဖြစ်ခဲ့တဲ့အာဏာချက်ထဲကတစ်ခုဖြစ်ပါတယ်။နောက်ကြပြီးမှရောက်လာတဲ့ကျူတင်မဲတွေဟာပဲဖြက်ပေးုံတင်မကပဲစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့လိုအပ်မယ်လို့ယုံကြည်ပါတယ်။ဘယ်ကနေရောက်လာတာလဲ။ဘာကြောင့်နောက်ကျရလာတဲ့စသဖြင့်ဒီခက်နက်နက်နဲ့စုံစမ်းစစ်ဆေးဖို့လိုအပ်ပါတယ်။မဲဘုံတွေကိုလည်းတည်တည်ချာချာစစ်ဆေးရပါလိမ့်မယ်။ဒါပေမဲ့လည်းကျွန်တော်တို့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ဟာဒါရီကိုလှုပ်ဆောင်နိုင်မှာမဟုတ်တော့တခြားရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေအနေနဲ့ဒီကိစ္စကိုတည်တည်ချာချာစုံစမ်းချဖို့တိုက်တွန်းလိုပါတယ်
။ဖိုက်ကတ်ကန်ဆောင်ထားတဲ့ရူဝင်ဂျာတွေအပါအဝင်လူနည်းစုတိုင်းသားတွေအနေနဲ့2010ရွေးကောက်ပွဲမှာမဲပေးခွင့်ရခဲ့ပြီးမဲ့အခုတစ်ခေါက်ရွေးကောက်ပွဲမှာမဲပေးခွင့်မရတာဟာ2015အထွေထွေရွေးကောက်ပွဲကျင်းပရာအချို့ဒေသတွေဟာအရင်ကာလတွေထက်စာရင်တိတာထင်ရှားတဲ့နောက်ကျောင်းပြန်လည်တာမျိုးဖြစ်နေတယ်လို့အန်ဖရာအဖွဲ့ကမြန်မာရွေးကောက်ပွဲနဲ့ပတ်သက်ပြီးထုတ်ပြန်တဲ့ကြားပြတ်အစီရင်ခံစာမှာဖော်ပြထားပါတယ်။နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာနိုင်ငံသားတော်တော်များများမဲပေးခွင့်ဆုံးရှုံးတာနဲ့ပတ်သက်လို့အန်ဖရာအဖွဲ့ရဲ့ဥက္ကဋ္ဌမစ္စတာဒါမဆိုဂျီမဘူရာကအခုလိုပြောပါတယ
်။ The large numbers of potential voters who were excluded.
မဲပေးခွင့်ရဖို့အလားအလာရှိသူတော်တော်များများမဲပေးခွင့်ဆုံးရှုံးတာဟာဒီရွေးကောက်ပွဲရဲ့အကြီးအမားဆုံးချွတ်ယွင်းအားနည်းချက်ဖြစ်ပါတယ်ဒီမိုကရေစီစနစ်မှာလူတိုင်းပါဝင်နိုင်မှုနဲ့ရည်ရွယ်ငြိမ်းချမ်းရေးတည်ဆောက်နိုင်မှုအတွက်လူမျိုးဘာသာနေရာဒေသမရွေးကမြန်မာနိုင်ငံသားတွေအားလုံးရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်ဖို့လိုပါတယ
်အခုရွေးကောက်ပွဲပြီးသွားပြီမဲ့လေမဲစင်းတိကျမှန်ကန်မှုကကြားပြတ်ရွေးကောက်ပွဲဖြစ်လာနိုင်ခြင်းအတွက်အင်မတန်အရေးကြီးတယ်လို့အန်ဖရာအဖွဲ့က Eches Supriyadi ကပြောပါတယ
် Well of course we also not sure if theCurrent voter list is clean as Mr. Chairman said.
မဲယုံတခေါက်ကျော်ကမဲစင်းတွေမှာနံပါတ်တွေဆင့်ပွားပါနေတာကိုလည်းတွေ့ရတော့မဲစင်းကိုတခြားပြန်စစ်ဖို့အကြံပြုလိုပါတယ်။ဒါဟာလည်းချားဖြတ်ရွေးကောက်ပွဲကျင်းပဖို့ဖြစ်သွားနိုင်တာကြောင့်အရေးကြီးလာပါတယ်။ကျွန်တော်တို့မှလည်းမဲစင်းကိုစောင့်ကြည့်ဖို့ကြတော့အချိန်နည်းငယ်ပဲရခဲ့တာပါ။ထိုင်းနိုင်ငံပြင်ပကရွှေပြောင်းအလုပ်သမားတွေပြည်ပမှာလှုပ်လှုပ်နေတဲ့သူတွေအရေးအတွက်စားတဲ့အသေးစိတ်အချက်လက်တွေကိုလည်းအမြန်ဆုံးစောင့်ကြည့်ရဖို့ကျွန်တော်တို့မျှော်လင့်နေပါတယ
်။အန်ဖရာအဖွဲ့ရဲ့ရွေးကောက်ပွဲစောင့်ကြည့်လေလာသူ48ယောက်ဟာပြည်နယ်နဲ့တိုင်း14ခုမှာရှိတဲ့မဲယုံ300ကျော်မှာလေလာစောင့်ကြည့်ကြတာဖြစ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်ကိုဆက်ပြီးလေလာသွားမှာဖြစ်တယ်လို့ရွေးကောက်ပွဲရလဒ်နဲ့အငင်းပွားမှုတွေကိုဆက်ပြီးစောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်။